မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဒေါက်တာမျိုးတန်းတင်ဦးဆောင်တဲ့သတင်းမီဒီယာသမားတွေဟာပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကနေစပြီးရသေတော်မောင်တော်ဘူးတိတော်စစ်တွေမြို့နယ်တွေကအခြေအနေတွေကိုတွားရောက်သတင်းယူခဲ့ကြပါတယ်။မနေ့ကနေ့လယ်ပိုင်းမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီမှုနဲ့တွေ့ဆုံမေးမြန်းခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကမောင်တော်မြို့နယ်မှာတပ်မတော်သားတွေစီးနှင်းလိုက်ပါလာတဲ့ကားကိုမိုင်းခွဲတိုက်ခိုက်ခဲ့တာဟာတပ်ဖက်နိုင်ငံကဝင်ရလာတဲ့မွတ်စလင်တွေရဲ့လက်ချက်ဖြစ်တယ်လို့သုံးသပ်ထားပေမဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးရမိတာတော့မရှိသေးဘူးလို့ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးကပြောပါတယ်။ဒါအပြင်မောင်တော်ဒေသကိုအကြမ်းဖက်သမား30တဲ့မနဲ့ဝင်ရောက်နေတယ်ဆိုတဲ့သတင်းကိုလည်းရရှိထားတယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးကပြောပါတယ်။
အနည်းဆုံးဒီလူ30လောက်ကနေရာ3နေရာလောက်ဖြန့်ကျက်ထားတဲ့အင်ထားမျိုးနောက်တစ်ခါဒီခုနကဒီပြစ်ခတ်မှုဖြစ်သွားပြီးတဲ့နောက်ပိုင်းမှာလည်းသူတို့အဲ့လိုဖြန့်ကျက်သွားတယ်ဆိုတော့3နေရာလောက်သူတို့ဖြန့်ကျက်ပြီးတော့ခွဲထားတဲ့အင်ထားမျိုးအဲ့လိုလည်းသတင်းရောက်ပါတယ်။ဆိုတော့နောက်ထပ်လည်းပဲဝင်လာဖို့ဆိုတဲ့သတင်းတွေလည်းပဲရရှိနေတာတော့အဲ့ကြားသူများ
အစိုးရဘက်ကလုံခြုံရေးတည်ငြိမ်ရေးနဲ့ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်နေပြီးပြည်လဲလက်ခံရေးနေရာချထားရေးပြည်လဲထူထောင်ရေးလုပ်ငန်းတွေကိုအောင်မြင်အောင်လှုပ်ဆောင်မယ်လို့နိုင်ငံတော်အတိုင်ပင်ခံကပြောဆိုထားတယ်လို့ဝန်ကြီးချုပ်ဦးညီဘူးကပြောပါတယ်
။လုံခြုံမှုအပိုင်းကိုအဓိကထားမယ်တည်ငြိမ်မှုအပိုင်းကိုကျွန်တော်တို့အဓိကထားမယ်ဒီပြည်လဲလက်ခံရေးပြည်လဲနေရာချထားရေးပြည်လဲထူထောင်ရေးလုပ်ငန်းတွေကိုကျွန်တော်အောင်မြင်အောင်လည်းပဲလုပ်မယ်ဆိုတာနိုင်ငံတော်အတိုင်ပင်ခံကိုယ်တိုင်လည်းပဲပြောထားပြီးရဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုပြန်လဲဝင်ရောက်လာပြီးတော့ဒီလိုတိုက်ခိုက်တာတို့ဘာတို့ကိုတပ်ဖိုင်နေတာကျွန်တော်တို့ကကြိုတင်ကာဝယ်တာတွေပြင်ဆင်တာတွေပြန်ပြီးတော့ကျွန်တော်တို့ကထိန်းသိမ်းတာတွေကိုတော့ကျွန်တော်တို့ကတတ်နိုင်အောင်လုပ်သွားမှာပါ
တပတ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လဲလက်ခံရင်းနဲ့ပတ်သက်ပြီးနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီစနစ်တကျဖြစ်အောင်လက်ခံသွားမယ်လို့ဝန်ကြီးချုပ်ဦးညီဘူးကပြောပါတယ်မွတ်စလင်တွေကိုဇန်နဝါရီလ23ရက်နေ့မှာပြန်လဲလက်ခံဖို့စီစဉ်ထားပေမဲ့တဖက်နိုင်ငံကပို့ဆောင်မဲ့အနေအထားပေါ်မူတည်နေတယ်လို့ဆိုပါတယ်ပြန်လဲလက်ခံရမှာလဲသူတို့ရောက်ရောက်ချင်းပြန်လဲစီစဉ်မဲ့စခန်းတွေယာယီနေထိုင်မဲ့နေရာတွေစစ်စေးရေးဝန်ထမ်းတွေနေထိုင်မဲ့အဆောက်အဦတွေကိုအချိန်မီပြီးစီးနိုင်အောင်ဆောက်လုပ်နေပြီးတချို့အဆောက်အဦတွေကတော့ပြီးစီးနေပြီလို့ဆိုပါတယ်မွတ်စလင်တွေကတော့တောင်ပြိုနဲ့ငခုရနေရာနှစ်ခုမှာလက်ခံသွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာပြန်လဲလက်ခံမဲ့သူတွေကိုသူတို့ရဲ့မူလနေရာတွေမူလနေရာနဲ့နှီးဆက်တဲ့နေရာတွေနဲ့အစိုးရကစီစဉ်ပေးတဲ့နေရာတွေကိုမပို့ဆောင်ခင်မှာမောင်တော်မြို့နယ်လှဖို့ကောင်ကြီးပါအနေမှာဂျားခန့်စခန်းနဲ့ထားချီသွားမှာဖြစ်ပြီးအဲ့ဒီဂျားခန့်စခန်းတွေကိုအခုစတင်ဆောက်လုပ်နေပြီလို့လဲဝင်းကြီးချုပ်ဦးညီဘူးကပြောပါတယ်ပြန်လဲလက်ခံမဲ့သူတွေကိုအဲ့ဒီဂျားစခန်းမှာယာယီထားချီပြီးမှနောက်အဆင့်တွေကိုဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့လဲသိရပါတယ်မောင်တော်ဒေသမှာတက်မတော်ရဲ့စစ်စင်ရေးတွေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ9ရက်နေ့ကတည်းကရက်ဆိုင်ပြီးဖြစ်တာကြောင့်နေဆက်လုံခြုံရေးကိုနေကြဆောင်ရဲကအဓိကတာဝန်ယူနေပြီးတက်မတော်ကတော့နေကြမီနဲ့ကီလိုမီတာ1000အကွာမှာပဲရှိနေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နယ်စပ်ရဝန်ကြီးဘူမုံကြီးဖုန်တင်ကပြောပါတယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ကြီးရွာတွေမိရှုခံခဲ့ရတဲ့ကိစ္စဟာအကြမ်းဖက်သမားတွေကဖြစ်စဉ်ဖြစ်ပွားနေစဉ်အတွင်းမှာအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအာရုံလွှဲဖို့အတွက်မိရှုခဲ့တာဖြစ်တယ်လို့လည်းဘူမုံကြီးဖုန်တင်ကပြောပါတယ
်တကယ်တမ်းတော့ကျမ်းဖက်သမားများတွေသူတို့ငွေကြေးတွေကနေပြီးစီမံဆောင်ရွက်သွားဖြစ်ပြီးတော့ဖြစ်စဉ်ဖြစ်တိုင်းမှာကျွန်တော်2012 2016 2019ဖြစ်စဉ်ဖြစ်တိုင်းမှာအေးမိရှုတဲ့ဟာတွေသူတို့ရဲ့လုပ်ရည်ပဲဖြစ်သွားတယ်တို့ပဲဒီလိုပဲတုတ်သွားပြီးခုလဲလာပြီးရင်ပြန်ပြီးတော့ပရိုပဂန်ဒါလုပ်တာဒီတက်ကမီရှိုးတယ်တိုင်းသားမီရှိုးတယ်ရေရမီရှိုးတယ်လိုပဲပရိုပဂန်ဒါပြန်လုပ်ပါတယ်ဒါသူပဲလုပ်ရဖြစ်ပါတယ်တို့ဆိုပဲသွားလာဖြစ်စဉ်ဖြစ်တဲ့ချိန်မှာလူညွန့်တဖို့များအာယုံပြောင်းလဲသွားစေရန်ဒါတို့နောက်ကိုဆက်လက်ပြီးတော့လက်လက်တက်ခဲမှုပြုစီရန်အတွက်ဆိုဆောင်းပါတီမဖြစ်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကဝင်းကြီးချုပ်ဥညင်မှုကိုယာတူကနေနှုတ်ထွက်ခင်ပြုလိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသတင်းသမားတွေကမေးမြန်းရမှာတော့ဝင်းကြီးချုပ်ဥညင်မှုကဒါဟာလွဲမနေတဲ့ကိစ္စသာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ